ပါလက်စတိုင်းခေါင်းဆောင်ဟောင်းအာရာဖတ်ရဲ့ဘာကြောင့်တည်ဆုံခဲ့ရလဲဆိုတာနဲ့ပတ်သက်ပြီးတော့သူ့လောင်းကိုလေးလာဆန်းသတ်နိုင်ဖို့အတွက်မစ္စတာအာရာဖတ်ရဲ့ကြံရှိတဲ့ရုပ်လောင်းကိုနိုင်ငံတကာကကျွမ်းကျင်သူတွေကပြန်လဲတူးဖော်နေတယ်လို့ပါလက်စတိုင်းအရာရှိတွေကပြောပါတယ်ဂျော်ဒန်မြစ်အနောက်ဘက်ကန်ဒီရာမာလာမြို့မှာရှိတဲ့ကြီးမားတဲ့ကုဘိတ်မန်ကနေအင်္ဂါနေ့အစောပိုင်းကမစ္စတာအာရာဖတ်ရဲ့အလောင်းကိုကျွမ်းကျင်သူတွေကပြန်လဲတူးယူခဲ့တာလို့တာဝန်ရှိသူတွေကပြောပါတယ်သူရဲ့ရုပ်ကျွင်းအစနာနမူနာတွေကိုပြင်သစ်ဆွစ်ဇာလန်ရုရှားနဲ့ပါလက်စတိုင်းကျွမ်းကျင်သူတွေစီကိုပေးရခဲ့ပြီးတော့သက်ဆိုင်ရာနိုင်ငံတွေအသီးသီးမှလေ့လာဆန်းသတ်မှုတွေပြုလုပ်မှဖြစ်ပါတယ်။အာရာဖတ်ရဲ့ဇနီးဖြစ်သူပေးလာတဲ့သူရဲ့အဝတ်အစားပေါ်မှာရေဒီယိုတက်တိကျအစိတ်အတောက်တချို့ရှာတွေ့ခဲ့ပြီးတဲ့နောက်ဒီနေ့အစောပိုင်းကဒီအာရာဖတ်ရဲ့သိဆုံးခဲ့ရတဲ့အကြောင်းကိုစစ်ဆေးဖို့အတွက်ပြင်သစ်အာဏာပိုင်တွေကအမိန့်ထုတ်ခဲ့တာပါ။ဒါပေမဲ့ရေဒီယိုတက်တိကျပိုလိုနီယန်ဓာတ်ရုပ်ပစ္စည်းဟာအလင်းအမြန်ပဲပြိုကွဲပျက်စီးတက်ပြီးတော့ကြံနေသေးတဲ့နမူနာတွေဟာစမ်းသပ်ဖို့အတွက်လုံလောက်ပါမလားဆိုတာရှင်းရှင်းလင်းလင်းမသိရသေးဘူးလို့ကျွမ်းကျင်သူတချို့ကပြောပါတယ်။မစ္စတာအာရာဖတ်ဟာ2004ခုနှစ်ကဒီအသေးချာမသိရတဲ့နာမကျန်းဖြစ်မှုကိုခံစားခဲ့ရပြီးတဲ့နောက်သိမကြခင်မှာပဲကွယ်လွန်သွားခဲ့တာဖြစ်ပါတယ်ရှင်။